ရခိုင်နဲ့နှကိုင်းအေးအဖွဲ့ကသူတို့ဖမ်းဆီးခေါ်ဆောင်သွားတဲ့ကုန်းလန်းပို့ဆောင်ရေးဌာနကရင်းမောင်း၁၆ဦးကိုဒီကနေ့မနက်ပိုင်းမှာပဲပြန်လို့ပေးလိုက်ပါတယ်။အစိုးရဝန်ထမ်းတွေဟာသူတို့တာဝန်ကိုသူတို့ထမ်းဆောင်နေတာဖြစ်လို့အေးအဖွဲ့ကဖမ်းဆီးထားဆဲဖြစ်တဲ့ဌာနဆိုင်ရာဝန်ထမ်းတွေကိုပြန်လို့ပေးဖို့လဲမောင်းတော့ခရင်အုပ်ချုပ်ရေးမှူးကပြောပါတယ်။အဖြစ်အဆုံကိုတော့ကိုတက်နိုင်ကတင်ပြထားပါတယ်ရှင်။
မနေ့ကရသေးတော်မြို့နယ်စဖိုကျွန်းအနီးမှာအောင်တခံကျင်းပေါ်ပေါ်လိုက်ပါစီးနေလာတဲ့ကုန်လန်းပို့ဆောင်ရေးဌာနကရင်ပေါင်း၁၆ဦးကိုအဲဒီကိုရဖမ်းဆီးခဲ့ပြီးစစ်စစ်မင်းမန်းတို့ပြင်းတော်ကြေးပါကိုခေါ်တော်တာဖြစ်ပါတယ်။သူတို့ကိုဒီကနေ့မနက်ပိုင်းမှာပြန်လို့ပြခဲ့တယ်နဲ့ပြန်လို့လာသူတွေဟာအခုဘူးတီတော်မြို့နယ်ထဲမှာပဲရှိနေသေးတယ်လို့မောင်တော်ခင်အုပ်ချုပ်ရေးမှူးဦးစိုးအောင်ကပြောပါတယ်။
အော်လောလောဆယ်တော့ဘူးတီတော်မှာပဲဘူးတီတော်မှာကတော့တကယ်ရှားတယ်။တဏှာတော့သူတို့တာဝန်ကျတဲ့နေရာကျွန်တော်တို့ဆက်ဖို့အဲ့အလားတော့ပြောလို့မရသေးဘူး။ကျွန်တော်ကဒီကတော့ကျွန်တော်လေးတန်းအောင်
ချခိုင်လက်နက်ကန်အေဖွဲကတော့သူတို့ဖန်စီခဲ့သူ၁၆ဦးရာစစ်တပ်နဲ့မသက်ဆိုင်သူတွေဖြစ်တာကြောင့်ဒီကနေ့မဲပန်းကဘူတီတော်မျိုးနဲ့ပေကံကျေးရွာစာတင်ကြောင်းမှာလွတ်ပေးခဲ့တယ်လို့သတင်းထုတ်ပြန်ခဲ့ပါတယ်။ဒါပေမဲ့ဒီဇင်ဘာလ၂၄ရက်နေ့ကဘူတီတော်မျိုးနဲ့တောင်မစာနေမြေလောက်ကရုံးမှာတာဝန်ကျနေတဲ့လောက်ကရာရှိ၃ဦးကိုစက်ပြီးဖန်စီထားစေဖြစ်တယ်လို့ရှင်းပြတဲ့မျိုးသားလွတ်တော်မှဦးဝေတင်ကိုလည်းအခုထိလွတ်မပေးသေးပါဘူး။အခွေကဖန်စီတင်ပြထားတဲ့ဌာနဆိုင်ရာဝန်ထမ်းတွေဟာစစ်ဖွဲ့နဲ့မဆွဲဆိုင်တဲ့သူတွေဖြစ်တာကြောင့်ပြန်လို့ပြည်စီရှင်လေလို့မောင်တော်ခင်အုပ်ချုပ်ရေးမှူးဦးစိုးအောင်ကပြောပါတယ
်။ပြန်လို့လို့ဆိုကျွန်တော်ပြောပါဗျာ။ဟိုဝန်ထမ်းတွေကတော့လို့တက်မတော်လို့ရဲရဲနဲ့မတက်ချောင်းနဲ့နဲ့ကိုင်းဆိုတက်ချောင်းဝန်ထမ်းတွေတော့လုတ်ပေးပြီးကြတာ။ဟုတ်။အဲ့ဒါဟိုဘက်ကဝန်ထမ်းတွေလုံးလုံးဝသူတို့ဆက်ဆောင်ပေးရတာပဲဗျာ။
လက်ရှိရင်ဒီအေခွေကဖန်စီတင်ပင်းထားသူရဲ့တွက်ကိုတိတိကျကျမပြရသေးပါဘူး။ဒါပေမဲ့ဖန်စီထားသူတွေကိုပြန်လို့ပြင်းနေပတ်သက်ပြီးရခိုင်လက်နက်ကန်အေပြောခွင့်ရခိုင်ဒုက္ခကအခုလိုပြောပါတယ်
။ကျွန်တော်တို့ဒီမှာနောက်ထပ်ကြံသေးတဲ့ဒီကျွန်တော်တို့တိတိကျကျတဲ့သူတွေပေါ့နော်ဒီစစ်ဖက်ဆိုင်ရာနဲ့ပတ်သက်တဲ့သူတွေကိုကျွန်တော်တို့ကတော့ဆက်ပြီးတော့ training ထားဖို့ရှိတယ်။ကျွန်တော်တို့ဘက်ကအရင်ပြင်ညာချက်ထုတ်ပြီးတော့ဒီမြန်မာစစ်အဖွဲ့ကိုလည်းပြောထားတာရှိတယ်။ရခိုင်အရသာတွေပေါ့နော်မြန်မာစစ်တပ်ဘက်ကနေပြီးတော့မတရားပုံမှန်တွေတက်ပြီးတော့ဖမ်းဆီးသိမ်းနှီးထားတဲ့ကျွန်တော်တို့ရဲ့ဒီအပြစ်မဲ့ပြည်သူတွေကိုပြန်လောပေးမယ်ဆိုလို့ရှိရင်တော့အပြန်ကန်လာအပြင်ကျွန်တော်တို့ဘက်ကလည်းပဲကျွန်တော်တို့ထင်းနှီးထားတဲ့အဲ့ဒီစစ်ဖက်နဲ့ပတ်သက်တဲ့သူတွေအားလုံးကိုလောပေးမယ်ဆိုပြီးတော့ပြောထားတာရှိ။ဟိုဒါကကျွန်တော်တို့ကအကောင်းဆုံးရွေးချယ်မှုလို့ကျွန်တော်တို့ဘက်ကယူဆတယ်။အဲ့ဒါကြောင့်မို့လို့မြန်မာစစ်တပ်ဘက်ကလောက်ဆောင်မှုရှိမရှိဆိုတာတော့ဒါသူတို့နဲ့ပဲဆိုင်တာပေါ့နော်။အော်သူတို့ကကျွန်တော်တို့ရဲ့ပြည်သူတွေကိုလက်မပေးဘူးဆိုလို့ရှိရင်တော့ကျွန်တော်တို့ကလည်းပဲကျွန်တော်တို့ထင်နေတာတဲ့သူတွေကိုဆက်ပြီးတော့ဒါထင်နေထားဖို့ရှိရမှာ
စစ်တုံးမရဲ့ပြန်လိုင်းလေးလေးပေါ်အဲဖွဲ့ကသတင်းထုတ်ပြန်ခဲ့ပေမဲ့အစိုးရဘက်ကလည်းအကြမ်းဖက်ဖွဲ့စည်းနေလေးလေးစရာအကြောင်းမရှိဘူးလို့တုံ့ပြန်ထားတာရှိပါတယ်။ရခိုင်မြောက်ပိုင်းမှာတိုက်ပွဲတွေကျင်းပနေတယ်လို့တန်းနေအေအေနှစ်ဖက်လုံးကအရသာတွေနဲ့ဌာနဆိုင်ရာဝန်ထမ်းတွေကိုဖမ်းဆီးစစ်ဆေးနှိမ့်နိုင်တာပဲရှိပြီးတမတော်ကဖန်စီစဉ်ပြေဆုံးတော်သူတွေရှိသလိုရခိုင်လက်နက်ကန်အေအေဘက်ကဖန်စီထားစဉ်ပြေဆုံးသူတွေရှိပါတယ်။ဘူတီတော်မျိုးနဲ့ NLD ပါတီဥက္ကဋ္ဌဦးရဲတင်ကိုလည်းရခိုင်လက်နက်ကန်အေအေဖွဲ့ကဖန်စီထားစဉ်လက်နက်ကြီးပြေထိမှန်ပြီးပြေဆုံးတော်တယ်လို့အေအေဖွဲ့ကထုတ်ပြန်ထားပါတယ်။တိုက်ပွဲဖြစ်ပေါ်နေတဲ့ရခိုင်နောက်ပိုင်းဒေသမှာညမထရမင်းထုတ်ပြန်ထားတဲ့ဒေသတွင်းတို့အစုလိုက်ခီးတော်လို့သူတွေအနေနဲ့အေအေဖွဲ့ထံတင်ပို့ရမယ်လို့လည်းအေအေဖွဲ့ကဒီကနေ့ပဲထုတ်ပြန်ခဲ့ပါတယ်။